မြန်မာနိုင်ငံမှာ2013ခုနှစ်ဇန်နဝါရီလကပထမအကြိမ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်မှုဖိုရမ်ကိုကျင်းပခဲ့ပြီးတစ်နှစ်အကြာဒီကနေ့2014ခုနှစ်ဇန်နဝါရီလ28ရက်နေ့မှာနေပြည်တော်မှာပဲဒုတိယအကြိမ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်မှုဖိုရမ်ကိုကျင်းပခဲ့တာမှာနိုင်ငံတော်သမ္မတကြီးဦးသိန်းစိန်တက်ရောက်အဖွင့်အမှာစကားပြောကြားခဲ့တာမှာလာမယ့်2014-2015ဘဏ္ဍာရေးနှစ်မှာGDP ကို 6.1% ရခိုင်နှုန်းရရှိနိုင်ဖို့မျှော်မှန်းထားကြောင်းထည့်သွင်းပြောကြားသွားခဲ့ပါတယ်။ဒီမျှော်မှန်းချက်အပေါ်မှာဖြစ်နိုင်ခြေအတွက်ဝေဖန်ပြောဆိုမှုတွေရှိနေတာကိုဒီဖိုရမ်မှာကိုတိုင်တက်ရောက်သတင်းယူခဲ့တဲ့ VOA ဝိုင်းတော်သားဦးရော်နီငိမ့်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ပါတယ်။ဒီကနေ့တိုးတက်မှုအရှိန်မြင့်ရေးအားလုံးပါဝင်ပူးပေါင်းမြင့်တင်ပေး Accelerating Actions for Progress Through Enhancinginclusive coordination ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပသွားခဲ့တဲ့ဒုတိယကြိမ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုပူးပေါင်းဆောင်ရွက်ရေး Second Myanmar Development Cooperation Forum MDCF ပထမနေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်အဖွင့်အမှာစကားပြောကြားတဲ့အထက်မှာ2014-2015ဘဏ္ဍာရေးနှစ်မှာနိုင်ငံရဲ့စုစုပေါင်းပြည်တွင်းထုတ်ကုန် GDP ကို 6.1% ရာခိုင်နှုန်းအထိတိုးတက်အောင်ဆောင်ရွက်ဖို့ရည်မှန်းထားကြောင်းကိုပါထည့်သွင်းပြောကြားသွားခဲ့ပါတယ်သမရရဲ့ဒီ GDP 6.1% ရာခိုင်နှုန်းအထိရောက်ရှိရေးမျှော်မှန်းချက်နဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတယ်လို့မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ်
။ယခုပေါ့လေကြားခဲ့တဲ့ဒီနှစ်မှာကျွန်တော်တို့6.3%ကျွန်တော်တို့ဒါရှိခဲ့တယ်ဒီ infrastructure ပေါ့နော်အရေးကြီးတဲ့ infrastructure တွေလည်းအခုဆိုလို့ရှိရင်ဒါအဲဒီ pipeline ထဲမှာပေါ့နော်ဒါ process ထဲမှာရှိနေပြီအဲ့တော့ဥမာဆိုပါတော့နော် tourism industry နဲ့ပြောမယ်ဆိုဟိုတယ်စေးနော်ဒါတွေဆိုလို့ရှိရင်တကယ်ပြောမယ်ဆိုရင်ကျွန်တော်တို့အခုဒီမြန်မာပြည်အနှံ့အပြားမှာကြည့်မယ်ဆိုလို့ရှိရင်ဒါအဆောက်အဦတွေကပြီးပြီးတော့ operate လုပ်နိုင်တဲ့အခြေအနေတွေကိုရောက်နေကြပြီနော်ဒါ tighten တယ်လို့ပေါ့လေရောက်နေကြပြီနောက်ကျရင်လည်းပြောလိုက်ရင်ကျွန်တော် February March ဆိုလို့ရှိရင်ကျွန်တော်ရင်းနှီးမြှုပ်နှံမှုတွေကျွန်တော်စခေါ်ပြီ Now MarchApril ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမဲ့ပုံစံတွေစပြီးတိဆောက်လို့ရပြီဆိုရင်တစ်နှစ်အတွင်းမှာပဲကျွန်တော်တို့ဒီindustries တွေတချို့ဒီဟိုပါပေါ့ light industries တွေဆိုရင်ဒါဖြစ်ပေါ်လာတော့မယ်เนาะဒီအဲထုတ်လုပ်မှုတွေဖြစ်ထွန်းလာတော့မယ်เนาะဒါကကျွန်တော်ဒါ area လေးတစ်ခုအဲဟိုကျွန်တော်တင်ပြခြင်းဖြစ်ပါတယ်နောက်ကအခုဒီနေ့လဲအဲဟိုကြားတဲ့အတိုင်းပဲကျွန်တော်တို့ရဲ့ development partners တွေရဲ့เนาะပံ့ပိုးချက်တွေပေါ့เนาะဒါတွေဆိုရင်ကျွန်တော်တို့ဒါလျှက်စက္ကန့မှာဆိုရင် 1 billion เนาะနောက်ဒါအဲကျမကြီးကဏ္ဍနဲ့အဲ့ဒါစပြူရေးကဏ္ဍနောက်ပညာရေးကဏ္ဍမှာပါမယ်လို့ပတ်မိုးချက်တင်နဲ့ဒီ2 billion နဲ့ဆက်နွယ်ပြီးတော့မှဒီ GDP ကိုသွားပြီးတော့မှဒီ impact ရစေမယ်အကျိုးရှိစေမယ်လုပ်ငန်းတွေလည်းအများကြီးဒါပေါ်ပေါက်လာမှာပါ
စီးပွားရေးပြည်ပြင်ပြောင်းလဲမှုမှာဖွင့်လင်းမြင့်တာမှုရှိုံနဲ့ဆင်းရဲမွဲတေမှုကိုမတိုက်ဖြတ်နိုင်ဘူးအိမ်တိမ်မှာအကြောင်းမျိုးမျိုးနဲ့အလုတ်လက်မဲ့ဖြစ်နေသူတွေအလုတ်ရရှိနိုင်မှသာဆင်းရဲမွဲတေမှုပပျောက်ရေးဆောင်ရွက်အောင်မြင်နိုင်လိမ့်မယ်လို့မြန်မာနိုင်ငံအတွက်လူမှုရေးဆိုင်ရာသုတေသနအလုံအမှုဆောင်အဖွဲ့ကသုတေသနညွှန်ကြားမှုဒေါက်တာမိုက်ဂရစ်ဖစ်စ်ကဒေါက်တာအောင်နိုင်ကမြန်မာဘာသာနဲ့ VOA ကိုအခုလိုပြောပါတယ
်အဓိကကျွန်တော်တို့ဟိုစင်ရင်နမမိုးချော့ချဖို့အတွက်လုံဝစီပွားရေးစီမင်းစီပွားရေးအမြင်နဲ့ဖြစ်နိုင်မှာမဟုတ်ပါဘူးကျွန်တော်ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကမက်ခရိုဖြစ်ပါတယ်မက်ခရိုဆိုလို့ရှိရင်ဒါဟိုဆက်မှုစီပွားရေးစီမံကိန်းလုံမျိုးဖြစ်ပါတယ်ဒါအကျိုးမရှိဘူးလို့မဟုတ်ပါဘူးမလုပ်တင်တာမဟုတ်ပါဘူးအဲ့ဥမာဟိုဆက်မှုစုံတစုံဖွင့်မယ်ဆိုလို့ရှိရင်အမြဲတမ်းခြံခဲ့တဲ့လူတွေကိုပုံမပါဝင်နိုင်ဖို့အတွက်ဘယ်လိုစီစဉ်ဆောင်ရွက်မလဲဥမာမတန်ဆွမ်းလူတွေဖြစ်ဖြစ်ဟိုအခြားဟိုပညာမရှိတဲ့လူတွေဖြစ်ဖြစ်အလုပ်အကန့်အခွင့်လမ်းဟိုနေပါတဲ့လူတွေဖြစ်ဖြစ်လို့ပါဝင်ဖို့အတွက်ဘယ်လိုစီစဉ်ဆက်ပြီးထပ်ပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုစဉ်းစားဖို့အရေးကြီးပါတယ
်မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုနှုန်းထားမြင့်တက်လာဖို့အလှူရှင်နိုင်ငံများနဲ့မိတ်ဖက်အဖွဲ့အစည်းများရဲ့စိတ်အားထက်သာမှုပုံမှန်ဖြစ်ပေါ်လာနေရခြင်းကပြည်တွင်းမှာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးငြိမ်းချမ်းရေးအခြေအနေတွေကိုရှေ့ရှုလာနေတာကြောင့်လည်းဖြစ်တယ်လို့ မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအတင်းကျဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ
်။ဒီငင်းညာရေးဖြစ်စဉ်ဒီတိုးတက်မှုတွေကျွန်တော်တို့ရဲ့ယနေ့ကျွန်တော်တို့ရဲ့ဒီ development partnership ပေါ့နော်ကျွန်တော်တို့ကိုကူညီကြမဲ့ဒါအဖွဲ့အစည်းများနော်နိုင်ငံများရဲ့ကူညီလိုမှုနော်စိတ်ဓာတ်ပေါ့နော်ဒီအရာကိုဒါအများကြီးဒါအကျိုးရရှိစေတယ်လို့ကျွန်တော်လေးလေးနက်နက်ယုံကြည်ပါတယ်
ဒီကနေ့မှာစတင်ပြီး2ရက်ကြာကျင်းပတဲ့ဒုတိယအကြိမ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်မှုပူးပေါင်းဆောင်ရွက်ရေးဖိုရမ်မှာကမ္ဘာ့ဘာဥက္ကဋ္ဌဒေါက်တာဂျင်ယောင်ကင်အာရှဖွံ့ဖြိုးပန်ဒုတိယဥက္ကဋ္ဌမစ္စတာစတီဗင်ဂရစ်ဖော့UN Escape အမှုဆောင်အတွေ့အမှုချုပ်ဒေါက်တာနိုလင်းဟေဇာနဲ့ကမ္ဘာတဝန်းကအလှူရှင်နိုင်ငံတွေဖွံ့ဖြိုးမှုမိဘအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းပြည်ပြည်ဆိုင်ရာကအစိုးရမှုတ်တဲ့ NGO အဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ